ထိုင်းနိုင်ငံမဲဆောက်မြို့ဝါစကင်ကျေးရွာကအထည်ကျောက်ဆက်ရုံတရုံမှာအလုပ်လုပ်ကင်နေတဲ့မြန်မာအလုပ်သမား၄ဦးဟာဥပဒေပါလုပ်အားကမရတဲ့အပြင်ညှိနှိုင်းခွင့်လည်းမရကြိုတင်အကြောင်းမကြားပဲအလုပ်ကနေထုတ်ပယ်ခံရတာကြောင့်နစ်နာပြေးရဖို့အလုပ်သမားကာကွယ်ရေးရုံးကိုတိုင်ကြားခဲ့တာပါဒီအမှုကိုအောက်ဘုတ်လကနေတိုင်ကြားခဲ့တာဖြစ်ပြီးနှစ်လကျော်အကြာမှာနစ်နာပြေးဘတ်ငွေ2,200ရရှိခဲ့ကြောင်းဒီအမှုကိုအလုပ်သမားရှေ့နေရုံလေပါလောကလင်းနဲ့အတူလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရောင်ကြီးဦးလုံသမားဖွဲ့ကဥပဒေရေးရာဌာနကြီးမူမတ်သူစာကြိုင်ကအခုလိုပြောပြပါတယ်
။အတယုံကနေပြီးတော့မှသူတို့ကလှုပ်ဖြုတ်ခံလာရတာပေါ့လေ။အဓိကကတော့လှုပ်ဖြုတ်ရတဲ့အကြောင်းရင်းကတော့အာသူတို့ကတရားမှညဥတီစင်ပြီးပေါ့ညဥတီ10နာရီလောက်အထိစင်ပြီးတာတော့မှပဲ190 180ဝန်းကျင်လောက်ပဲရကြတယ်ပေါ့။သူတို့စကားပြောတော့လုံငန်းချင်းနဲ့နောက်တစ်ခါစကားသက်သက်ပြောတဲ့အခါမှာရှစ်လပိုင်းကုန်မကုန်ကန်ပြီးလောက်ပေါ့အာ29-30လောက်မှာဟုတ်အဲ့လောက်မှာစကားသက်သက်ပြောတော့မှအာအလုရှင်ကတစ်ခါဖြတ်ပြီးတော့လူမျိုးပဲပုံစံဒါကကျွန်တော်တို့ကမလုရှင်လို့ဖြတ်တာမဟုတ်ဘူးအလုရှင်ကကနေကျွန်တော်တို့လုရှင်တဲ့ပုံစံကိုသဘောမတူနိုင်ဘူးလို့အလုရှင်ကထုတ်တာနော်ဆိုတော့လုံငန်းချင်းကလည်းဖြစ်ချင်းတော့အာထုတ်တယ်ပေါ့ဟုတ်တယ်ထုတ်တယ်ပေါ့ဖြတ်သွားပေါ့ဆိုပြီးတော့လူမျိုးပြောလိုက်တယ်ဆိုတော့အဓိကတော့ရရှိတဲ့ဟာကနှစ်မျိုးပေါ့ကျူတင်အကြောင်းမကြားကပေါ့လူသမားတွေကျူတင်အကြောင်းမကြားပဲနဲ့လောက်ကနေချုပ်လိုက်တာတစ်မျိုးရယ်ပြီးတော့သူတို့လုတ်တက်လိုက်နှစ်နာချီပေါ့လုတ်တက်လိုက်နှစ်နာချီကြတော့တစ်နှစ်သမားဆိုရင်ရပ်ပေါင်း30ပေါ့တလားစာရှိတယ်ပြီးတော့၃နှစ်သမားဆိုရပ်ပေါင်း90စာပေါ့နော်အဲ့ဒါရှိတယ်ဆိုတော့အဲ့နှစ်အဲ့ဒီဟာကိုပေါင်းပြီးတော့မှဒီကျူတင်အကြောင်းမကြားကတလားစာနဲ့ဆိုပြီးပေါင်းပြီးတော့မှညီတို့ပတ်စံတွက်ပြီးတော့မှအဲ့နှစ်နာချီရရှိခဲ့တယ်ပေါ့နော
်အခုဆိုရင်အလုပ်သမား၄ယောက်ဟာလုတ်အားကနစ်နာကြီးဖြစ်ဘန်းငွေ2,200ရခဲ့တာကြောင့်တခြားအလုပ်သမားတွေအနေနဲ့လည်းဥပဒေပါအတိုင်းကိုယ့်ရဲ့အလုပ်သမားအခွင့်အရေးရဖို့ထိုင်းနိုင်ငံရဲ့ဥပဒေတွေကိုလေ့လာစီခြင်းနဲ့ဆိုပြီးနစ်နာကြီးရတဲ့အလုပ်သမားတဦးကလည်းပြောပါတယ်
။ဒီရောက်ပေါင်း2,200မှာချိန်ကလာတော့မှ2လလောက်တော့ကြာတယ်။အဲ့ဒီလိုလေဒီလိုပေါ့ဥပဒေတိုင်းနားလေပေါ့နားလေကြည့်ခြင်းနဲ့ဆိုတာကိုလုတ်ခဲ့တဲ့လုတ်လို့ရဲ့အချိန်ပြီးတော့ထိုင်းနိုင်ငံရဲ့ဥပဒေပြီးတော့လုတ်မားပေါ်မှာထားရှိရထိုင်းနိုင်ငံရဲ့ထားရှိရဥပဒေတွေသိစေချင်တော့
ထိုင်းနိုင်ငံမှာတနေ့လုံအားကအနည်းဆုံးဘတ်ငွေ300ကျော်ရရှိပေမဲ့များသောအားဖြင့်နေဆက်ကစက်ရုံငယ်လေးတွေကတော့ဥပဒေပါလုံအားကမပေးတာအချိန်ပိုကြီးကိုလည်းဥပဒေတိုင်းမပေးတာတွေကြောင့်အလုပ်သမားတွေဟာများသောအားဖြင့်တနေ့ကို7နာရီကျော်လုတ်တာတောင်ဘတ်ငွေ180လောက်သာရရှိခဲ့ပါတယ်လောကနဲ့ပတ်သက်လို့အလုရှင်တွေကိုညှိနှိုင်းတဲ့အခါတိုင်းမှာအလုထွက်သွားဖို့ကိုသာဖိအားပေးခံရတာကြောင့်အလုထွက်ခံရမှာကိုဆိုပြီးအလုသမားတွေကရသလောက်နဲ့သာချိန်နှံ့နေကြရပါတယ်။တရားစွဲဆိုတဲ့ကာလကိုအချိန်ကာလကြာတဲ့အထိမစောင့်နိုင်ကြတာကြောင့်ရောသူများနိုင်ငံထဲမှာတရားရုံးတွေကိုမတော်ရဲတာတွေကြောင့်ပါအလုရှင်တွေကိုတရားစွဲဆိုတာတွေကိုမြန်မာအလုသမားအတော်များများကလုပ်လို့မရှိပါဘူး။ဒါပေမဲ့အခု10စုနှစ်တခုကျော်အချိန်ကစပြီးအလုသမားအဖွဲ့အစည်းတွေရဲ့အားပေးကူညီမှုနဲ့အလုသမားတွေဟာမိမိတို့ရဲ့ရပိုင်ခွင့်တွေရဖို့အလုသမားကာကွယ်ရုံးတွေကိုတိုင်ကြားတာတွေတော့ရှိလာကြပါတယ်။ရောင်ကြီးဥလုသမားအဖွဲ့ဟာအလုသမားရေးဆောင်ရွက်နေတာဟာနှစ်ပေါင်း25နှစ်လောက်ရှိပြီဖြစ်ပါတယ်ရှင်။